မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာနဲ့ငွေကြေးအခက်အခဲပုံမှုကြီးထွားလာနေတာတွေကြောင့်စားနပ်ရိက္ခာမလုံလောက်မှုပြဿနာပုံမှုကျပြန့်လာနေပြီးလာမယ့်လအနည်းငယ်တွင်တန်ပေါင်းများစွာသောပြည်သူတွေအငတ်ဘေးနဲ့ရင်ဆိုင်ရနိုင်တယ်လို့ WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့ကြီးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အထူးသဖြင့်မြို့ပြတွေမှာကုန်ထုတ်မှုကဏ္ဍဆောက်လုပ်ရေးနဲ့ဝန်ဆောင်မှုလုပ်ငန်းတွေကျဆင်းလာတာကြောင့်အလုံးလက်မဲ့ဥယျာဉ်တိုးလာနေပြီးလာမယ့်3လကနေ6လအတွင်းစားနပ်ရိက္ခာအခက်အခဲနဲ့ရင်ဆိုင်ရသူ3တန်းခွဲလောက်ရှိနိုင်တယ်လို့WFC ကပြုစုထားတဲ့သုံးသပ်ချက်မှာဖော်ပြထားပါတယ်အလုတ်လက်မဲ့ဥယျာဉ်တိုးလာတာနဲ့အမျှစားနပ်ရိက္ခာမလုံလောက်မှုလည်းကြီးထွားလာနိုင်တယ်လို့ WFC ရဲ့မြန်မာနိုင်ငံဆိုင်ရာဌာနညွှန်ကြားရေးမှူးစတီဖန်အန်ဒါဆန်ပြောတာကိုကိုကဖော်ပြထားပါတယ်ရန်ကုန်မြို့နယ်ဒီတဝိုက်မှာထမင်းနတ်မအောင်မစားရသူတွေအဟာရမပြည့်ဝတဲ့အစားအစာတွေကိုစားနေရသူတွေနဲ့အကျွေးတင်နေကြသူတွေအများပြားရှိနေပြီဖြစ်ကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်ရန်ကုန်မြို့နယ်နီးတဝိုက်ကအစင်းရဲဆုံးမြို့နယ်ဆယ်မြို့နယ်အထူးသဖြင့်ကျူးကျော်ရက်ွက်တွေရှိရာနေရာတွေကိုဦးစားပေးပြီး WFP အနေနဲ့ကူညီပံ့ပိုးပေးသွားမှာဖြစ်သလိုစစ်ဖြစ်နေတဲ့ဒေသတွေအပါအဝင်မြန်မာနိုင်ငံအတွင်းကအခက်အခဲကြုံနေရတဲ့မြို့တွေကိုကူညီပေးသွားဖို့အသင့်ရှိနေကြောင်းလည်း WFP ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။